မြန်မာထိုင်းနိုင်ငံနဲ့ဆက်တမ်းလွင့်မြစ်ထဲမှာထိုင်းနယ်ခြားဆောင်တပ်ဖွဲ့ဝင်တွေပါလာတဲ့ရေရင်စင်းကိုမြန်မာစစ်တပ်ကပြစ်ခတ်ခဲ့တာဟာနားလည်မှုလွဲမလာတာကြောင့်သာဖြစ်တယ်လို့ထိုင်းနိုင်ငံဘက်ကဒီကနေ့ပြောပါတယ်။ဂျာဇာပရီနီကဖြစ်ခဲ့တဲ့အဲ့ဒီပြစ်ခတ်မှုဟာနှစ်ဖက်ကြားမှာတရားဝင်ညှိနှိုင်းဆောင်ရွက်မှုအားနေတာကြောင့်ဖြစ်ပြီးစစ်ဆေးဖို့အချက်ပြတဲ့အနေနဲ့သတိပေးပြစ်ခတ်တာသာဖြစ်တယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရဌာနီးစံကရက်ကပြောပါတယ်။ဒါကနားလည်မှုလွဲသွားတာပါ။ထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကပစ္စည်းတွေတည်ဖို့အတွက်ရွာသားတယောက်ရဲ့ရေရင်ကိုငှားရခဲ့တာဖြစ်ပြီးရဲဝတ်စုံတွေကိုလည်းဝတ်မထားကြပါဘူးလို့ပြောခွင့်ရဌာနကပြောပါတယ်။ရေရင်ဟာစစ်ဆေးမှုမခံဘဲဖြတ်မောင်းသွားတာကိုမြန်မာစစ်ဆေးရေးကိစ္စတွေပြီးအစစ်ဆေးခံမှုအချက်ပြတဲ့အနေနဲ့တနတ်ကိုမိုးပေါ်ထောင်ပေါက်ပြီးတတိပေးခဲ့တာပါ။အခုတော့နှစ်ဖက်ပြောဆိုပြီးနားလည်မှုရောက်သွားပါပြီလို့လည်းပြောခွင့်ရဌာနကပြောပါတယ်။မြန်မာနိုင်ငံဘက်ခြမ်းကတောတွေထဲမှာမြန်မာနိုင်ငံကနေထွက်ပြေးလာသူထောင်ပေါင်းများစွာပုန်ခိုနေကြပြီးအဲလူတွေစုကိုအကူအညီတွေပို့ဖို့သွားတဲ့ရေရင်တွေကိုပြီးခဲ့တဲ့သတင်းပတ်တွေတွင်စစ်ကောင်စီတပ်တွေကပစ်ခတ်တာတွေလည်းရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရကို Riders သတင်းဌာနကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုတာမရှိခဲ့ပါဘူး။ထိုင်းကာကွယ်ရေးဌာနလက်အောက်ခံတပ်ဖွဲ့တွေအားလုံးအနေနဲ့အကြမ်းဖက်ဖြစ်ရပ်တွေနဲ့နယ်စပ်ဒေသတွေမှာတိုက်ခိုက်မှုတွေကနေဖြစ်လာနိုင်စေပြဿနာတွေနဲ့ရိုက်ခတ်မှုကိုကင်တွယ်ဖြေရှင်းရေးအစဉ်အသင့်ရှိကြဖို့ညွှန်ကြားထားတယ်လို့ထိုင်းကာကွယ်ရေးဌာနကပြောပါတယ်။ထိုင်းအလံလွင့်တူထားတဲ့ရေရင်ကိုပြစ်ခတ်မှုမှာထိခိုက်ဒဏ်ရာသူမရှိဘူးလို့ထိုင်းလူမျိုးရေးသတင်းရှင်းမြစ်တစ်ခုက Riders သတင်းဌာနကိုပြောပါတယ်။သူတို့ကိုအတိုက်ခံလုပ်နေသူတွေစီအကူအညီသွားပို့တဲ့ရေရင်တွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကစိုးရိမ်တာကြောင့်ရေရင်ကိုအစစ်ဆေးခံမှုအချက်ပြခဲ့တာပါလို့သတင်းရှင်းမြစ်တစ်ခုက Riders သတင်းဌာနကိုပြောပြီးမြန်မာစစ်တပ်ကရေရင်ကိုရှာဖွေစစ်ဆေးခဲ့တယ်လို့လည်းပြောပါတယ်။ကရင်မျိုးသားအစည်းအရုံး KNU ရဲ့နိုင်ငံခြားရေးရာအကြီးအကဲဖဒိုစောတော်နီကတော့မြန်မာစစ်တပ်ဟာတိတ်ကိုရန်လိုပြီးမောက်မာလွန်းနေဆိုတာအခုပြစ်ခတ်မှုကပြနေတယ်လို့ Riders သတင်းဌာနကိုပေးပို့တဲ့ message တစ်ခုထဲမှာပြောထားပါတယ်ခင်ဗျာ